အမေရိကန်ပြည်တော်စုဟာကမ္ဘာဇက်ခုံပေါ်ကနေနောက်ဆုတ်သွားတယ်လို့ဥရောပဘက်ကရှုမြင်နေတဲ့အပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကြားဆက်ဆံရေးကြားဆင်းလာတဲ့ပတ်သက်ပြီးတော့အလွန်ကြုံချဲကားပြောဆိုနေတာသာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဒီနေ့ပြောလိုက်ပါတယ်။နောက်နိုင်ငံတွေဟာအောင်မြင်မှုတွေရရှိနေပြီးအဲ့ဒီအောင်မြင်မှုတွေကိုအတူတကွရရှိခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကဂျာမနီနိုင်ငံမြူနစ်မှာရှိတဲ့လုံခြုံရေးဆိုင်ရာညီလာခံမှာပြောပါတယ်။ဒါပေမဲ့ပြင်သစ်သမားအမန်နျူအယ်မက်ခွန်ကတော့အမေရိကန်နိုင်ငံသားဝန်ကြီးရဲ့ပြောကြားချက်အပေါ်ချက်ချင်းတုံ့ပြန်ခဲ့ပြီးတော့အနောက်နိုင်ငံတွေဟာအင်အားကျဆင်းလာနေတယ်ဆိုပြီးတော့တရီပြလိုက်ပါတယ်။လုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးဖို့အတွက်ကမ္ဘာနိုင်ငံကောင်းဆောင်တွေစစ်ဘုတ်ချုပ်တွေနဲ့တန်တမန်တွေဟာနှစ်စဉ်တွေ့ဆုံကြတဲ့ဒီလုံခြုံရေးဆိုင်ရာညီလာခံမှာတွေ့ဆုံကြတာဖြစ်ပြီးတော့တရုတ်နဲ့ရုရှားတို့ဘက်ကပို့ပြီးတော့သူတို့ဘာသာသူတို့ယုံကြည်မှုတွေတွန်းမြဲလာတာတွေကြောင့်အနောက်နိုင်ငံတွေရဲ့ဩဇာလွှမ်းမိုးမှုတွေကြားဆင်းလာမှာကိုစိုးရိမ်တယ်ဆိုတဲ့ပြောဆိုမှုတွေကိုဒီညီလာခံအတွက်မှအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုဟာနိုင်ငံကအတိုင်းအဝိုင်းဆိုတဲ့အယူဆကိုတော့လက်မခံဘဲပယ်ချလိုက်ပြီးတော့မိတ်ဆွေမဟာမိတ်တွေအင်းကြီးချင်းတွေကိုဆုံးရှုံးခံပြီးတော့လုံနေတယ်လို့လည်းဂျာမနီသမ္မတ Frank Walter Steinmeier ကသူ့ရဲ့ညီလာခံအဖွဲ့မိန်ကောင်မှာပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဖွန်ပီယိုကတော့ဒီပြောကြားချက်ဟာလက်တွေကိုထင်ဟပ်ဖော်ပြခြင်းမရှိဘူးဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။